in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ် February လ2ရက်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနှာစင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသစင်အောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကိုလာမဲ့တရုတ်ကဘာလဲခီးသွားတွေကိုစားရောက်ဗီဇာထုတ်ပေးတာတွေကိုယာယီဆိုင်းထားလိုက်တယ်လို့မြန်မာအစိုးရကချင်ညာလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံဟူပေပြည်နယ်မှာသေဆုံးသူ304ယောက်ရှိပြီးတော့လူပေါင်း14000နီးပါးကူးစက်ခံထားရပြီးဖိလစ်ပိုင်နိုင်ငံမှာတော့တူးသေဆုံးခဲ့ပါတယ်ဂါဇာကမ်းမြောင်ဒေသကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်နဲ့ပြစ်နေတာတွေကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာဒေသကိုဒီကနေ့မနက်စောပိုင်းကလေကြောင်းကနေတိုက်ခိုက်လိုက်တယ်လို့အစ္စရေးဘက်ကပြောပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဒီနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကူးစက်မြန်အဆုတ်ရောဂါကိုအဆုတ်ရောင်ရောဂါကိုဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ရှိတဲ့တန်တရာလူနာတချို့မြန်မာနိုင်ငံကနေရာတချို့မှာစတင်တွေ့ရှိလာနေတဲ့အခြေအနေကိုအခုလိုသိရမှာပါ
သမီးရလုံနာနေတဲ့ဆိုဖြစ်တော့ကျန်ကုန်ဒီပါစီယံဒီမှာမရောလိုက်ကောင်မတရားစိုင်းတော်မတရားနော်နောက်ဆိုအခိုင်ပြင်းနေလေးပြားမတရားနော်
ပြည်သူ့ကျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပေးဖို့ရှိသလိုကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံနဲ့ဝင်ထွက်တွေပိတ်ပင်ထားတာရဲ့နောက်ဆက်တွဲအဖြစ်ထိုင်းနိုင်ငံမှာကုန်ချမ်းမရတော့တဲ့စက်ယုံပိတ်လိုက်ရလို့မြန်မာအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ကုန်ကြတဲ့အခြေအနေကိုလည်းသိရပါမယ်။အဲဒီနောက်ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်သဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းပေါ်မှာတက်ရောက်မှုတွေအကြောင်းကိုလည်းနှာစင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသရောင်တို့ပြောပြပါမယ်ရှင
်မြန်မာနိုင်ငံကိုလာမဲ့တရုတ်ကဘာလက်ခီးသွားတွေကိုဆက်ရောက်ဗီဇာထုတ်ပေးတာတွေယာယီဆိုင်းထားလိုက်တယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ရောဂါကူးစက်ပြန့်ပွားမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့တရုတ်နိုင်ငံကနေလာမဲ့ခီးသွားတွေကိုအခုလိုဆက်ရောက်ဗီဇာ visa on arrival ထုတ်ပေးတာတွေကိုယာယီဆိုင်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေပြီးတော့မှ February 1ရက်နေ့ကကြေညာခဲ့ပါတယ်တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဟာစိုးရိမ်စရာအခြေအနေကိုရောက်ရှိနေပြီးမြန်မာနိုင်ငံသားတွေကိုအဲ့ဒီကိုရိုနာရောဂါဗိုင်းရပ်စ်ပိုးမကူးစက်အောင်ကာကွယ်ထိန်းချုပ်တဲ့အနေနဲ့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံသားဝန်ကြီးဌာနကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာတွားရောက်ပညာသင်ကြားနေတဲ့မြန်မာနိုင်ငံကကျောင်းသားကျောင်းသူ63ယောက်ထက်59ယောက်ဟာဒီကနေ့မနက်4:15ကမြန်မာနိုင်ငံမန္တလေးမြို့ကိုအထူးလေနဲ့ပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ကျန်တဲ့ဒီ4ယောက်ကထဲက2ယောက်ကတော့ခုပူချိန်မြန်မာနေတာကြောင့်ကျန်းမာရေးဆောင်ရှောက်မှုခံဖို့အတွက်တရုတ်နိုင်ငံမှာဆက်လက်ကြံရှိနေပြီးတော့တဦးကတော့တရုတ်နိုင်ငံလူမှုကြီးကြပ်ရေးဥပဒေနဲ့မညီညွတ်တာကြောင့်လိုက်ပါနိုင်ခြင်းမရှိသလိုနောက်တဦးကတော့ပြည်내ပြည်မကိုရောက်ရှိနေတဲ့အတွက်လိုက်ပါနိုင်ခြင်းမရှိဘူးဆိုပြီးတော့သိရပါတယ်။မြန်မာနိုင်ငံတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့တန်ကြာရှိတဲ့လူနာ9ဦးကိုတွေ့ရှိထားပြီးတော့အဲ့ဒီလူတွေကိုစစ်ဆေးဆောင်ကြည့်နေပြီးတော့ဆေးရုံတွေမှာလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်ဆေးဆောင်ကြည့်တဲ့စနစ်တွေကိုထားရှိထားတယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပြင်မြန်မာနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့လေဆိပ်လိုပြည်ပဆိုင်ရာဝင်ထွက်တဲ့ဂိတ်တွေမှာစောင့်ကြည့်တာတွေလှုပ်ဆောင်နေသလိုတရုတ်မြန်မာနယ်စပ်ကမိုင်းလာအထူးဒေသမှာလည်းနယ်စပ်ဂိတ်ကိုပိတ်ထားလိုက်ပြီးတော့ထိုင်းမြန်မာနယ်စပ်ဂိတ်၄ခုကိုလည်းပိတ်ထားလိုက်တယ်လို့သိရပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာသေဆုံးသူ304ယောက်ရှိပြီးတော့လူပေါင်း14000နီးပါးကူးစက်ခံထားကြအောင်တရုတ်အာဏာပိုင်တို့ကစနေနေ့မှာအတည်ပြုပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တဦးသေဆုံးကြောင်းဖိလစ်ပိုင်ကဒီကနေ့မှကြေညာပါတယ်။ဒါဟာတရုတ်နိုင်ငံပြည်ပမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာလည်းဖြစ်ပါတယ်။ရောဂါကူးစက်ပြန့်နှံ့မှုအရေးဆိုရင်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလုံးနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခရီးသွားလာခွင့်ကိုတင်းကျပ်မဲ့အကြောင်းဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှကြေညာလိုက်ပါတယ်။အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးတော့အမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနေ့မှပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်တိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးတဲ့နောက်မှာထိုင်ဝမ်ကလည်းခရီးသွားလာမှုကိုပို့ပြီးတော့တင်းကျပ်ကန့်သတ်ကြောင်းစနေနေ့မှကြေညာပါတယ်။ ပြည်ပကနေအမေရိကန်ကိုဆက်ရောက်လာချိန်မှာတည်တံ့ခွဲခြားထားဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ထိတွေ့နိုင်ခြေရှိသူတွေကိုစောင့်ကြည့်စစ်ဆေးဖို့ကဒင်းတထောင်ဆန့်ဆေးရုံတစ်ခုပြင်ဆင်ထားဖို့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုလည်းအတည်ပြုထားပြီးဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကစနေနေ့ထုတ်ကြေညာချက်မှာပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာတာပရီးနေ့ကအရေးပေါ်အခြေအနေကြေညာထားပါတယ်။အခုချိန်ထိနိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပြီးကူးစက်သူအများစုကတရုတ်နိုင်ငံကိုအလဲပတ်သွားရောက်ခဲ့ကြသူတွေဖြစ်ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ့် 2020 တိုကျိုအိုလံပစ်ပြိုင်ပွဲမတိုင်ခင်အချိန်အတွင်းလူတွေကိုကိုရိုနာဗိုင်းရပ်စ်မကူးစက်နိုင်အောင်လုံဆောင်စရာရှိတာတွေကိုတင်ချလုံဆောင်သွားမယ်ဆိုပြီးတော့တိုကျိုမြို့တော်ဝန်ယူရီကိုကိုဤကီကဒီနေ့မှာပြောလိုက်ပါတယ်တိုကျိုအိုလံပစ်ဒီဗော်လီဘောပြိုင်ပွဲနဲ့မတန်ဆန်းအိုလံပစ်ဘတ်စကတ်ဘောပြိုင်ပွဲတွေမှာအသုံးပြုမဲ့အမေရိကန်ဒေါ်လာတန်း330အကုန်ကျခံတိဆောက်ထားတဲ့အာရီယာကေအဂဇာကွင်တစ်ဖွင့်ပွဲမှာတိုကျိုမြို့တော်ဝန်ကိုဤကီကအဲ့လိုပြောလိုက်တာဖြစ်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုတိုက်ဖျက်ဖို့အတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှာဖြစ်ပြီးတော့တိုကျိုမြို့ကနေဘေးကင်းလုံခြုံမှုရှိစေဖို့အထူးသဖြင့်ဗိုင်းရပ်စ်ပိုးမပြောင်းအောင်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုအကြီးတန်းတောင်းဝန်ရှိသူတွေနဲ့သူဆွေးနွေးနေတယ်လို့ပြောပါရယ်ဗိုင်းရပ်စ်ပိုးမကူးစက်အောင်ကာကွယ်တဲ့အနေနဲ့လူတွေအနေနဲ့လက်ကိုတေချာဆင်ကြအောင်ဆေးပြီးတော့မျက်နှာဖုံးတွေတက်ဆင်ကြဖို့ကိုလည်းသူကတိုက်တွန်းထားပါရယ်ဂျပန်နိုင်ငံကတော့သူ့နိုင်ငံသားတွေကိုမလိုအပ်ရင်တရုတ်နိုင်ငံကိုခရီးမသွားဖို့သတိပေးထားသလိုဂျပန်နိုင်ငံထဲကိုဝင်ရောက်လာတဲ့သူတွေကိုပါစစ်ဆေးကန့်သတ်တာတွေလုပ်ဖို့စီမံစည်းကမ်းတစ်တွေကိုလည်းချမှတ်လိုက်ပါရယ်ကိုရိုနာရောဂါဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူဟာ304ဦးရှိသွားပြီဖြစ်ပြီးတော့ဂျပန်နိုင်ငံမှာတော့အခုချိန်ထိသေဆုံးတဲ့သူတဦးတယောက်မှမရှိသေးပါဘူးခင်ဗျာ
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့ကြားမှာပဲနောက်ထပ်ဟူနန်ပြည်နယ်မှာ H5N1 ကြက်ငှက်တုပ်ကွေးရောဂါဖြစ်ပွားမှုတွေ့ရှိကြောင်းအာဏာပိုင်တွေကကြေညာလိုက်ပါတယ်ရောဂါပိုးကူးစက်တာကြောင့်ဟူနန်ပြည်နယ်တောင်ပိုင်းကြက်အကောင်ရေ 8,000 နီးပါးရှိတဲ့ကြက်မွေးမြူခြံတစ်ခုကနေကြက်ကောင်ရေ 4,000 ကျော်သေဆုံးခဲ့တယ်လို့တရုတ်စိုက်ပျိုးရေးနဲ့ကြီးလက်ဒေသဆိုင်ရာဝန်ကြီးဌာနကစနေနေ့ကပြောပါတယ်ဒီသတင်းမဲ့အစောပိုင်းတုန်းကလည်းအိန္ဒိယမှာကြက်ငှက်တုပ်ကွေးပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ရောဂါပိုးရှိတယ်လို့သံသယရှိတဲ့ကြက်တွေနဲ့ကြက်ဥတွေကိုအာဏာပိုင်တွေကဖျက်ဆီးခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းကလည်းဥရောပအရှေ့ပိုင်းမှာမျိုးပီဇာကွဲ H5N8 ကြက်ငှက်တုပ်ကွေးဗိုင်းရပ်စ်ပြန့်နှံ့ခဲ့ပါတယ်။2013ခုနှစ်တုန်းကတရုတ်နိုင်ငံမှာကြက်ငှက်တုပ်ကွေးရောဂါပိုးဖြစ်ပွားခဲ့တဲ့အတွက်ဒေါ်လာ6.5သန်းလောက်ဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂကကြွမ်းကျင်သူတွေကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တရုတ်နိုင်ငံမှာရှိတဲ့မွတ်စလင်လူနည်းစုဝင်တွေအပေါ်မှာတရုတ်ဆိုရကဆက်ဆံနေရတဲ့ပတ်သက်ပြီးတော့အမေရိကန်ကတရုတ်ဆိုရကိုဖိအားပေးတဲ့နေရာမှာပါဝင်ကြဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကာဇက်စတန်နိုင်ငံကိုဒီနေ့မှာတိုက်တွန်းလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးပွန်ပီယိုကသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာဇက်စတန်နိုင်ငံသားဝန်ကြီးမုတ်တာလူဘာဒီကိုပြောထားတယ်လို့ကာဇက်စတန်နိုင်ငံမြို့တော်နူအော်ဆူလ်တန်မြို့မှာရောက်ရှိနေစဉ်မှာပြောကြားလိုက်ပါတယ်တရုတ်နိုင်ငံမှာရှိတဲ့ဝီဂါမွတ်စလင်နဲ့ကာဇက်စတန်လူမျိုးတန်းတန်းကြောင်နဲ့ပတ်သက်ပြီးရှင်ကျန်းဒေသမှာတရုတ်ကွန်မြူနတီပါတီကထိန်းသိမ်းထားတာနဲ့လူကုန်ကူးရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုဖြစ်ခဲ့တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်အခုလိုမျိုးလူနည်းစုမွတ်စလင်တွေအပေါ်မှာဖိနှိပ်နေတာတွေကိုချက်ချင်းဆုံးသတ်ဖို့အတွက်တရုတ်နိုင်ငံကိုဖိအားပေးတဲ့နေရာမှာပူးပေါင်းပါဝင်ကြဖို့အမေရိကန်ပြည်ထောင်စုကနိုင်ငံအားလုံးကိုတိုက်တွန်းကြောင်းနဲ့တရုတ်နိုင်ငံကနေထွက်ပြေးပြီးတော့တခြားနိုင်ငံမှာခိုးလုံခြင်းတဲ့သူတွေကိုလည်းခိုးလုံခွင့်ပေးကြဖို့အမေရိကန်နဲ့တောင်းဆိုလိုတယ်လို့သူကပြောပါတယ်တရုတ်နိုင်ငံထဲမှာဝေဂါမွတ်စလင်အများစုပါဝင်တဲ့ဒီမွတ်စလင်တစ်တန်းကနေနှစ်တန်းလောက်ကိုတရုတ်ဆိုရကထိန်းသိမ်းထားတယ်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကခန့်မှန်းထားပါတယ်တရုတ်ဆိုရကတော့ဒါဟာကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလှုပ်ဆောင်တဲ့အနေနဲ့ထိန်းသိမ်းထားတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့စက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့ဒူရီယန်မုန်တိုင်းဟာအယ်ဘာမာပြည်နယ်ကိုဝင်ရောက်တိုက်နိုင်တယ်ဆိုပြီးတော့သမ္မတကဒေါ်နယ်ထရမ့်ကအခြေအမြင့်မရှိပြောဆိုရေးသားခဲ့တာနဲ့ပတ်သက်ပြီးအမျိုးသားသမုဒ္ဒရာနဲ့ရေကြောင်းဝန်ကျင်စောင့်ကြည့်ရေးအေဂျင်စီ NOAA ကတောက်ကြာနေက AP သတင်းဌာနကိုတုံ့ပြန်စာရေးသားခဲ့ပါတယ်။သတင်းချက်လက်လွတ်လပ်ခွင့်ဥပဒေအရဒီကိစ္စနဲ့ပတ်သက်ပြီးတော့ AP သတင်းဌာနကအေဂျင်စီကိုမေးမြန်းခဲ့တဲ့အပေါ်မှာအခုလိုအေဂျင်စီကပြန်ပြီးတော့ဌာနတွင်းအီးမေးလ်တချို့ကိုထုတ်ပြန်ပေးခဲ့တာပါ။အမည်ဖော်ပြမထားတဲ့ပြောခွင့်ရတူကဒိုရီယန်မုန်တိုင်းနဲ့ပတ်သက်ပြီးတော့ NOAA ရဲ့မိုးလေဝသပညာရှင်တွေခန့်မှန်းချက်ကိုပြစ်ပယ်ပြီးသမ္မတရဲ့ပြောဆိုချက်တွေနဲ့ကြေညာချက်ထုတ်ပြန်ခဲ့တဲ့အတွက်အေဂျင်စီတွင်းမှာလည်းသိပ္ပံပညာရှင်တွေနဲ့တာဝန်ရှိသူတွေအကြားမှာအတော်ကလေးကြေရိုက်ခဲ့ပါတယ်။သမ္မတထရမ့်အစိုးရကအမျိုးသားသမုဒ္ဒရာနဲ့ရေကြောင်းဝန်ကျင်စောင့်ကြည့်ရေးအေဂျင်စီကိုလူတွေယုံကြည်မှုကင်းမဲ့အောင်လုပ်နေတယ်လို့ NOAA ရဲ့ယာယီဌာနအကြီးအကဲ Craig McLean ကအေဂျင်စီထိပ်တန်းတာဝန်ရှိသူတွေစီကိုရေးသားတဲ့စာရီထဲမှာလည်းဖော်ပြထားတယ်လို့ဆိုပါတယ်စက်တင်ဘာလကတိုက်ခတ်ခဲ့တဲ့ဒူရီယန်မုန်တိုင်းဟာအမေရိကန်အရှေ့တောင်ပိုင်းကိုဥတီတိုက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကအယ်ဘာမာပြည်နယ်ကိုခန့်မှန်းထားတာထဲပို့ပြီးပြင်းပြင်းထန်ထန်ရိုက်ခတ်နိုင်တယ်လို့သမ္မတထရမ့်က Twitter စာမျက်နှာကနေရေးခဲ့တာပါ။အယ်ဘာမာပြည်နယ်ဘာမင်ဟမ်မြို့အမျိုးသားမိုးလေဝသဌာနကသမ္မတရဲ့ရေးသားချက်တွေမှားယွင်းကြောင်းနဲ့အယ်ဘာမာပြည်နယ်ကိုမုန်တိုင်းဝင်ရောက်မဲ့အရေးလက္ခဏာမတွေ့ကြောင်းပြောခဲ့ပါတယ်။ဒီပေါ်သမ္မတထရမ့်ကပြန်လည်ညှင်းဆန်ခဲ့ပြီး NOAA ကအတီးပြုတ်ထားခြင်းမရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်ခဲ့တဲ့အတွက်အေဂျင်စီအတွင်းမှာအရှုပ်ထွေးပြဿနာတွေရှိခဲ့တာဖြစ်ပါရဲ့ရှင်
။ဂါဇာကမ်းမြောင်ဒေသကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်နေနဲ့ပြစ်ခတ်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာဒေသကိုဒီနေ့မနက်အစောပိုင်းကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောလိုက်ပါတယ်။ဟမတ်အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ပြစ်မှတ်တွေကိုအစ္စရေးစစ်လေယာဉ်နဲ့ရဟယင်တွေကစနေညသကောင်းကျော်မှာတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အခုချိန်ဒီဘလောက်ထိခိုက်သေးဆုံးမှုရှိတယ်ဆိုတာကိုတော့မသိရသေးပါဘူး။ဒါပြင်ဂါဇာဒေသကိုပြည်လက်မြေတင်ပို့နေတာတွေကိုအစ္စရေးဘက်ကရပ်ဆိုင်းထားလိုက်ပြီးတော့စီးပွားရေးတင်သွင်းခွင့်ပါမစ် 900 ကိုလည်းနောက်ထပ်ဘာမှမပြောချင်းဖျက်လိုက်တယ်လို့ပြောပါတယ်။အစ္စရေးဘက်ကအခုလိုလှုပ်ဆောင်လိုက်တာဟာဂါဇာကမ်းမြောင်ဒေသကနေဒုံးကျည်တွေမိုးပြံမှုပေါင်းတွေမှာဖောက်ခွဲပစ္စည်းတွေချိတ်ပြီးတော့ဇက်တိုက်တိုက်ခိုက်နေတာတွေကြောင့်ဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ဗိုလ်ချုပ်ခမီးအဘူရူကွန်းကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ပြည်ပခါကိုဖြစ်ရှင်းမှုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကကြီးညာလိုက်ချိန်ကစပြီးတော့ဂါဇာဒေသကနေအစ္စရေးတောင်ပိုင်းကိုနေတိုင်းလိုလိုဒုံးကျည်တွေနဲ့တခြားဖောက်ခွဲပစ္စည်းတွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။ပါလက်စတိုင်းတွေကတော့အမေရိကန်ရဲ့အစီအစဉ်ဟာအစ္စရေးဘက်ကိုအသာပေးထားတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်ခင်ဗျာ။
ဗင်နီဇွဲလာတိုက်ခိုက်ကောင်းဆောင်ဟွမ်ဂွာရူကသူ့အနေနဲ့မြို့တော်ကာရာကတ်စ်ကိုမကြခင်ပြန်တော့မှဖြစ်ပြီးနိုင်ငံတကာထောက်ခံမှုနဲ့သမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချနိုင်မယ်လို့မျှော်လင့်ကြောင်းစနေနေ့ကပြောပါတယ်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာရောက်နေတဲ့သူ့ခရီးစဉ်အတွင်းမှာဟွမ်ဂွာရူကအခုလိုပြောလိုက်တာလည်းဖြစ်ပါတယ
်။
တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းလို့ပြောပြပေးသွားကြတာပါရှင်။ခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကူးစက်မြန်အဆောက်ရောင်ယောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်တန်တရားလူနာတချို့မြန်မာပြည်ထဲမှာစပြီးတော့တွေ့လာနေတဲ့အခြေအနေကိုသိကြရမှာပါ။မြန်မာနိုင်ငံတဝိုင်းကိုရိုနာဗိုင်းရပ်စ်ပိုးတန်တရားလူနာ၅ဦးထက်မနည်းတွေ့လာပြီးယောဂါရှိမရှိအတည်ပြုနိုင်ဖို့ဓာတ်ခွဲစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတဦးကအတည်ပြုပါတယ်။ဒါ့အပြင်ယောဂါစတင်ဖြစ်ပွားတဲ့ဝူဟန်ကနေပြီးတော့ဒီကနေ့မနေ့ပိုင်းပြန်ရောက်လာတဲ့ကျောင်းသား59ဦးရဲ့ကျန်းမာရေးအခြေအနေလဲကောင်းမွန်တယ်လို့ကြံခဲ့တဲ့ကျောင်းသားတွေကိုပြန်ခေါ်ဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနကစီစဉ်နေပါတယ်။သေဆုံးသူ300ကျော်သွားပြီးကူးစက်ခံရသူပေါင်း14,000ကျော်ထိရှိလာတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့အန္တရာယ်ပေါ်မှာစိုးရိမ်မှုမကူးစက်ရအောင်ကြိုတင်ကာကွယ်နိုင်မယ့်အနေအထားတွေနဲ့နောက်ဆုံးရထားတဲ့အခြေအနေတွေကိုမဆုမွန်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရလူနာတချို့တွေ့ရှိနေပြီးသူတို့ကိုတက်ခွဲစစ်ဆေးပြီးတန်ရလူနာတွေကိုစောင့်ကြပ်ကြည့်ရှုစစ်ဆေးကုသပေးနေပါတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရန်ကုန်တိုင်းဝေဘာကီရခိုင်ပြည်နယ်မင်းပြားရှမ်းပြည်နယ်ကျိုင်းတုံနယ်ကယားပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်တန်ရလူနာတချို့တွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါရစေ။တန
်ရလူနာနဲ့ဒီပါရီစေမှုမှာ52ရက်နေ့တောက်ကြမြားတက်တယ်တရုတ်နိုင်ငံသားတယောက်ရယ်ပြမရကျန်းကုန်မှာရှိတဲ့ပုတ်ခရစ်ကစေယုံတစ်ခုမှာတက်နေတယ်ဆောင်းဆိုးတယ်ဆွေးပါတယ်ဖျားတယ်အဲဒီစားနေရယ်အဲကလေးလေးယောက်ျားကလေးအဲ့ဒါရယ်နှစ်ယောက်ကိုဒီပါရီစေမှာတင်ထားပါတယ်အော်ဒီနေ့မှာလည်းထုတ်ပြန်တာဖြစ်ပါတယ်မင်းပြအသက်38နှစ်ရယ်အမျိုးသားတယောက်ကိုလည်းစံပြလူနာစစ်သက်မှတ်ပြီးတော့သူ့ရဲ့ဆောင်းပါးကိုကြားယူထားပြီးပါဘူးပြင်ကျိုင်းတော်ကနည်းနည်းဝင်ကလေးလေးတယောက်ရယ် နောက်တော့ကျားပြင်းတဲ့ဘက်ပေါ်မှာရှိတယ်အဲ့ဒီတော့အမှလည်းနှစ်နှစ်ကျွယ်ကလေးမလေးပါအဲ့ဒီချောင်းဆိုးတဲ့ကျားတယ်သူရုပ်ပြပြန်ပါတယ်သူ့ဆရာတရုတ်ပဲနော်အမေကတော့အဲ့ကလေးလေးတယောက်ပါလေအဲ့လိုဆံပြားလက္ခဏာရှိရခါကျသူ့ဆရာလည်းဆံပယ်ယူတာပဲအဲ့ဒါလည်းကြောက်နေပါလိမ့
်ဟုတ်ကဲ့
ဆိုလို့ရှင်ဆံပြားလူနာနေတဲ့ဆိုလို့ရှင်နော်ရန်ကုန်ရေပါလီစီယံဒီမှာမယောက်မိုက်ကောမှာတယောက်ဆိုင်းတော်မှာတယောက်ရခိုင်ပြည်နယ်လေးပြားမှာတယောက်နော်
ကိုရိုနာဗိုင်းရပ်စ်တည်ဖြစ်ပွားရာဝူဟန်မြို့မှာပညာသင်နေတဲ့မြန်မာကျောင်းသား63ဦးအနက်ကိုအပူချိန်မြန်မာနေတဲ့ကျောင်းသား2ဦးနောက်ပြည်နယ်လွန်နေတဲ့ကျောင်းသား2ဦးနဲ့လူဝင်မှုကြီးကြပ်ရေးစည်းကမ်းတွေနဲ့မကိုက်ညီတဲ့ကျောင်းသား2ဦးပေါင်း4ဦးကျန်ခဲ့ပြီးတော့ကျန်တဲ့59ဦးကတော့ဒီကနေ့မနက်ပိုင်း6နာရီမှာမန္တလေးမြို့ကိုစရောက်လာပြီးဖြစ်ပါတယ်ကျန်ခဲ့တဲ့သူတွေကိုလည်းပြန်ခေါ်နိုင်အောင်နိုင်ငံခြားရေးဝန်ကြီးဌာနကစ조사နေပါတယ်ဝူဟန်မှာကြံခဲ့တဲ့ကျောင်းသားနှစ်ဦးကျန်းမာရေးကောင်းတယ်လို့မန္တလေးကိုဒီကနေ့မနက်ရောက်လာတဲ့ကျောင်းသားကျောင်းသူတွေကိုလည်းမန္တလေးမြို့ကံတော်နဒီစေယုံမှာတီးခြားထားပြီးတော့ကျန်းမာရေးစစ်ဆေးပေးနေတဲ့အခြေအနေကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပြပါဗျာ။ကျန
်းခဲ့တဲ့ကျောင်းသားတွေဒီကနေ့မနက်ရောက်ကသူပြန်ရောက်လာတဲ့အခါမှာကျားမရှိတော့သူ့ကိုပြန်ခေါ်ဖို့အတွက်ဆောင်ရွက်နေတယ်ဒါကျန်းမာရေးအားသာဝန်ကြီးဌာနကကလေးတွေရရှိလာပြီဆိုလို့ရှိရင်သူတို့ကုသရောဂါတွေသူတို့မှာရှိနေသလားရှိနေခုပြင်မှာတန်ပြားလို့မရှိရင်လည်းနှစ်ဖက်ကိုစောင့်ကြည့်တယ်ဆောင်ကြည့်ပြီးတော့ကသူတို့ယောဂဝင်လက္ခဏာလေးဘာမှမရှိဘူးသိချပြီဆိုမှနော်ဒါသူတို့ဆောင်ကြည့်ပြန်နေနော်ဒါလို့ဘုံတော့ free လောက်ပေးမယ်အခုလက်ရှိမှာတော့ဒီကျောင်းသား59ရောင်းရဲ့အချိန်လေးကကောင်းမှပါလေဟိုကြားတာကျောင်းဆိုးတာမှပြီးတာမရှိပါဘူးနော်သူတို့အချိန်ကောင်းပါလေ
ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရာဝူဟန်ကနေရောက်ရှိလာတဲ့မြန်မာကျောင်းသူကျောင်းသားတွေကိုထားရှိတဲ့မန္တလေးကံတော်နရီစေယုံကြီးအနီးမှာတော့လုံခြုံရေးတင်းကျပ်စွာချထားပြီးသူတို့ကိုကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အပေါ်မှာမန္တလေးမြို့ခံတွေရဲ့သဘောထားမန္တလေးမြို့ကသတင်းသမားကိုမင်းထက်ငင်းကြံကအခုလိုပြောပြပါတယ
်မန္တလေးကအမီဆုံးဖြစ်တော့မန္တလေးရောက်တာပေါ့အဲ့တော့ခုနပြောသူကျိုးတင်ပြင်ဆင်ထားတာတွေလည်းကြားရပါသေးတယ်ဒီကလူဒန်းတာတွေရောလေအဲဒါတွေလည်းပဲမစိုးပါဘူးကျွန်တော်တို့ဒီတင်နေပါတယ်တော်တော်ဒီတဲ့ပို့တော့ကောင်းတဲ့ရလက်တွေလည်းပိုရစေချင်တာပေါ့လေ။ဘာလို့လဲဆိုတော့ကြားနိုင်ငံကြီးတွေဆိုရင်ပြန်လဲကုစားနိုင်တဲ့အင်အားကြတော့နည်းတယ်လေ။ဒါပြီးတော့ကျွန်တော်တို့ရဲ့အဲ့ဒါအသိပညာပေးမှုတွေလည်းအားနည်းတယ်လေ။အဲ့တော့ဒီဘက်ကလည်းအဆုံးရင်မကြီးစေချင်တယ်လို့ဒီဘက်ကလည်းပေါ်ဆစေချင်ဘူးပေါ့နော်။ဒီလက်ရှိလည်းဒီဆိုင်ယောဂါနဲ့ပတ်သက်လို့တိတိကျကျအလားခုနကကုထုံးနေစေဒီစေဝါးတွေလည်းပြည့်သေးတယ်လို့မသိရသေးဘူးလေ။အဲ့တော့မန်လေးကတော့ဘာဖြစ်လဲ။လူတွေကဒါမျိုးသူ့ကနေတော့ကြည့်ပြီးတော့ဒီတစ်ဖက်ကအဲစီမံမှုတွေကလည်းနောက်ချက်ပြီးတဲ့ဖြစ်ပါဆိုလို့လေတည်ကျင်တာပေါ့တော်တော်သူတားကြီးနဲ့လည်းနီလန်းနဲ့သူသူသူတင့်တော်တဲ့နီလန်းနဲ့တုံးကြီးတာဆိုတော့ရှိမှာပ
ါတရုတ်နဲ့နန်းနမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကစိုးရိမ်နေကြပြီးတော့သတင်းမှားတွေကောလာဟာလာတွေအပေါ်ထိတ်လန့်နေကြတဲ့အပေါ်မိမိကိုယ်ကိုယောဂါမကူးစက်အောင်ကျန်းမာရေးအသိပညာပေးမှုနဲ့စနစ်တကျကာကွယ်ကြပါလို့လူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအကြံပေးပါတယ
်ယောဂါနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကခြေခြေပြင်းပြင်းလေးလာတိရှိမယ်ဆိုလို့ရှိရင်သူများလုပ်နေတာတွေတဲ့ဆိုင်ကိုဘာလို့ဖြစ်တယ်လဲကိုဘာဒီစုံစမ်းထားတဲ့လေကိုဦးစားပေးတဲ့လို့လည်းဒီလူတွေပြောကြတယ်။ကျောင်းကျောင်းထိတ်လိုက်တာမျိုးမဖြစ်သေးခြင်းလို့ကာကွယ်ရေးဤတိုင်းတွေလည်းကိုကကိုလုပ်ရမယ်။ပြီးတော့မှကကြားတဲ့တည်နေရလည်းအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့အားတွေကိုလေးလာဆက်လက်ကြည့်ရှုတဲ့လို့ဒါအကြံပေးခြင်းပါ
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနေကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တရုတ်ပြည်သူသံတမန်နိုင်ငံကမြန်မာနိုင်ငံကိုလာရောက်ကြမဲ့ကမ္ဘာလက်ခီးသွားတွေကိုစိုက်ရောက်ဗီဇာ Visa on Arrival ထုတ်ပေးခြင်းကိုယာယီရပ်ဆိုင်းထားဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေကနေဆက်ဝင်ပေါက်တွေကိုပိတ်ထားပြီးယောဂါမကူးစက်အောင်ကာကွယ်ဆောင်ရှောက်နေပေမဲ့လည်းပြည်သူအကြားမှာတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်အခုလိုတရုတ်နိုင်ငံကစတင်ခဲ့ပြီးကမ္ဘာနိုင်ငံအတော်များများကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာမှုတွေရှိလာနေရမှာအိမ်နီးချင်းမြမအိမ်နီးချင်းထိုင်းနိုင်ငံမှာဆိုရင်လည်းတရုတ်နိုင်ငံနဲ့ဆက်ဆက်လုပ်ကိုင်နေရတဲ့စက်ရုံတချို့ပိတ်ရတာတွေရှိလာနေပါတယ်ထိုင်းနိုင်ငံကချနာပူရီခရိုင်တွေကထိုင်ဝမ်နိုင်ငံပိုင်တတ်ထုပုံလောင်စက်ယုံတယုံကလည်းတရုတ်နိုင်ငံဘက်ကကုန်ကြမ်းအဝင်ပြက်လက်မှုကြောင့်စက်ယုံပိတ်လိုက်ရပါတယ်။ဒါကြောင့်မြန်မာအလုသမား200နီးပါးအပါဝင်အလုသမား900လောက်အလုလက်မဲ့ဖြစ်ကုန်ကြရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကန်ချနာပူရီခရိုင်အတွင်းကထိုင်းဝမ်နိုင်ငံပိုင်တတ်ထုပုံလောင်စက်ယုံဟာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားနေတာကြောင့် သူ့စက်ရုံအတွက်ကုန်ကျန်းတွေမတင်ပို့နိုင်ဘူးဆိုပြီးပြီးခဲ့တဲ့ရက်ကရုတ်တရက်ပိတ်လိုက်တာပါဒီအတွက်စက်ရုံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာ193ဦးအပါအဝင်ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံသားတအလုပ်သမား900ခန့်လည်းအလုပ်လက်မဲ့ဖြစ်သွားခဲ့ရပါတယ်မြန်မာအလုပ်သမား100ကျော်ကတော့နေရက်ပြန်ခဲ့ကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ကိုရဲမင်းကအခုလိုပြောပြပါတယ
်အတရုတ်နိုင်ငံနေကုန်ကျန်းတွေလည်းယူရပြီးတော့ပစ္စည်းဖြောတဲ့တွေလည်းပြန်ပို့တယ်အဲ့မှာတရုတ်နိုင်ငံမှာအခုဒီဘိုင်းရပ်စ်ပိုးတွေပြဿနာတက်တော့ဒီဝီဟန်ဘိုင်းရပ်ဖြစ်တော့ကြတော့ဒီစက်ရုံကလုပ်ငန်းတွေရပ်ဆိုင်းလိုက်တယ်ရုပ်တရက်ပစ္စည်းပေါ့ချမ်းနေတယ်မလာဘူးပေါ့ချောတယ်လည်းပို့မရဘူးပေါ့အဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့ဒီအလုပ်ရုပ်တရက်ပိတ်လိုက်တယ်ဆိုပြောသူတို့ပြောတာ
အလုပ်လက်မဲ့ဖြစ်သွားတဲ့မြန်မာလူသမားတချို့ကတော့တခြားစက်ရုံကိုပြောင်းရွှေ့လုပ်ကန်ခဲ့ပြီးအလုပ်သမား130လောက်ကတော့နေရက်ပြန်မယ်ဆိုတာကြောင့်မြန်မာလူသမားတန်ရာရှိကနေဆက်ထိပို့ဆောင်ပေးခဲ့ရတယ်လို့ဆိုပါတယ်နေရက်ပြန်သူ130လောက်ရှိခဲ့တယ်လို့လည်းကိုရဲမင်းကပြောဆိုခဲ့ပါတယ်မြန်မာလူသမား193ဦးကိုတော့တဦးကိုဘန်းငွေ2500နှုန်းနဲ့နှစ်နာချင်းဖြင့်ရှင်းပေးခဲ့တယ်လို့လည်းအလုပ်သမားအရာပရာယုတ်ပန်တခန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ
်
တရုတ်နိုင်ငံရဲ့ဗိုင်းရပ်ကူးစက်မှုအခြေအနေအခက်အခဲတွေကြောင့်တရုတ်နိုင်ငံကကုန်ကျန်းပစ္စည်းတွေမတင်သွင်းနိုင်တာကြောင့်စက်ရုံလဲပတ်မှုရပ်ဆိုင်းခဲ့ရတာဖြစ်တယ်လို့လဲမစ္စတာပရာယုတ်ပန်တခန်ကထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်2019ခုနှစ်နိုဝင်ဘာလအတွင်းမှာလုပ်ခဲ့တဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့သတင်းစာရှင်းလင်းပွဲမှာတော့2019ခုနှစ်17လအတွင်းထိုင်းနိုင်ငံကစက်ရုံပေါင်း1400ကျော်ပိတ်ခဲ့ရတယ်လို့အတည်ပြုပြောကြားခဲ့ပါတယ်ရှင
်မအေးမှပြောပြသွားတာပါရှင်အခုတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးချင်ပါတယ်တကဘာလုံးအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲနေတာကိုတိုးတက်ကောင်းမွန်လာစေမယ့်အပြောင်းအလဲတွေလှုပ်တဲ့နေရာမှာလူငယ်လူရယ်တွေတက်ကြွလှုပ်ရှားသူတွေပညာရှင်တွေနဲ့နိုင်ငံခေါင်းဆောင်တွေကြားအမြင်မတူတာတွေရှိနေကြပါတယ်။ဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကလူငယ်အတော်များများကလည်းသူတို့တက်နိုင်တဲ့အပိုင်းကနေပြီးတော့ပါဝင်လှုပ်ရှားလာကြပါတယ်။ဒီအကြောင်းအပြည့်စုံကိုနှမ်းလောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဆွေဇလာနိုင်ငံဒေဗော့စ်မြို့မှာဇန်နဝါရီလဆမိုင်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာတက်ရောက်လာကြတဲ့နိုင်ငံကောင်ဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဥတုရသည်အရေးတက်ကြွလှုပ်ရှားသူတွေကတော့ကမ္ဘာကြီးပူနေမှုဖြစ်လာစေတဲ့ဥတုရသည်အရေးအထူးထားဆွေးနွေးခဲ့တာပါညီလာခံကိုတက်ရောက်လာခဲ့တဲ့သူတွေထဲမှာတန်ဇီးနီးယားနိုင်ငံကဘေးမဲ့မြောက်ဝန်တွေနဲ့အနေ90နီးပါးနေထိုင်ခဲ့တဲ့နာမည်ကြီးဗြိတိရှ်နိုင်ငံသူဂျိန်းဂဒေါ်ကတော့ဥတုရသည်ပြောင်းလဲမှုတာစီရေးတက်ကြွလှုပ်ရှားနေကြတဲ့အနာဂတ်မျိုးဆက်တွေပေါ့အခုလိုမြင်ပါတယ
်And one of the big problems is there's so much doom and gloom that a lot of people
တို့ဒီနေ့ရင်ဆိုင်နေရတဲ့အဓိကပြဿနာကြီးတစ်ခုကတော့လူငယ်တွေတော်များများမရေရာတဲ့အနာဂတ်ပျောက်နေတဲ့ကိစ္စပါလူငယ်တွေမျှော်လင့်ခြင်းမပြတ်ကြဘူးသူတို့လေးတွေနဲ့တွေးပြီးကျမအားပေးတိုက်တွန်းနေပါတယ်ကျမတွေးခဲ့မြင်ခဲ့တိကျွမ်းခွင့်ရခဲ့တဲ့လူငယ်တချို့ကျိုးပန်းလုပ်ကင်ခဲ့ကြတဲ့ရလက်တွေကိုအခုတော့မြင်နေရပါပြီတဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေကော်ပိုရေးရှင်းကြီးတွေအစိုးရအဖွဲ့တချို့ကလည်းလူလိုလားလားအပြောင်းလဲတွေလှုပ်လာကြတာတွေ့ရပါတယ်။ကျမတို့ရဲ့ကဘာမျိုးကိုကယ်တင်ဖို့အတွက်လူငယ်တွေရဲ့ဆန္ဒသဘောထားတွေပြောချင်တဲ့သတင်းစကားတွေကိုလည်းကျမတို့အားလုံးမြင်နေကြားနေကြရပြီလို့ယူဆပါတယ်။
ကဘာကြီးပုံနေပြီးတော့ဥတုရတဲ့ပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုကိုလျှော့ချရေးတကူရောဆန္ဒပြရာကကဘာသဝန်တန်းနဲ့ချီတဲ့ចောင်းသားလူငယ်တွေပါဝင်လာတဲ့အထိစွန့်ဆောင်နိုင်ခဲ့တဲ့ Sweden ဆက်ကျော်သက်မင်းကလေး Greta Thunberg လည်းညီလာခံကိုတက်ရောက်ခဲ့တာပါသူ့လို့ရှာမှုကြောင့်ပဲဥရယာတိဖောက်ပြန်ပြောင်းလဲမှုတာစီရေးတိတဲ့ပို့ပြီးတော့လှုပ်ဆောင်မှုဥရောပနဲ့အာရှတစ်လျှောက်မျိုးကြီးတွေမှာ Friday for Future အနာဂတ်အတွက်တောက်ကြလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေနိုင်ငံပေါင်း150ကျော်မှာပေါ်ပေါက်ခဲ့တာပါအခုလိုကမ္ဘာအရေးခင်းတွေကိုလူမှုကွန်ရက်တွေကနေတွေ့မြင်လာကြတဲ့မြန်မာနိုင်ငံကလူငယ်လူရွယ်တွေအနေနဲ့ကလည်းတည်တော်ပြုံးနေမှုကအစားကြောက်မှုတွေထုတ်လို့ရင်းနဲ့တယံဇာရသူဖို့ရေးဆက်ယုံစွန်ရေးဆိုးတွေကြောင့်ရေးအရင်မြစ်တွေအပေါ်တက်ရောက်နေတဲ့စကိစာမျိုးလိုတဘာဝပဝန်းကျင်နဲ့ဆိုင်တဲ့ကိစ္စတွေမှာစိတ်ပါဝင်စားလာကြပြီးတော့သူတို့တတ်နိုင်တဲ့နည်းလမ်းတွေနဲ့ပါဝင်လုပ်ကိုင်လာကြပါတယ်မိုးရွာသည့်ကာလရောက်တိုင်းမြန်မာနိုင်ငံအနှံ့အပြားမှာမြေကြီးတက်ပြီးတော့ရေကြီးရေရှမ်းတာကဘာပြိုရာတွေအဖြစ်များလာသလိုမြို့ကြီးတွေမှာဆိုရင်လည်းချောင်းတွေမြောင်းတွေမှာအမိုက်တွေဆိုးပြီးတော့ရေစီးရေလာပိတ်တဲ့ဒဏ်တွေနဲ့ရင်ဆိုင်နေရတာပါလူကျန်းမာရေးနဲ့တိုက်ရိုက်ပတ်သက်နေတဲ့ဒီပြဿနာတွေကိုစေတနာဝန်ထမ်းလူငယ်တွေရဲ့အားနဲ့ဖြေရှင်းပေးနေကြတဲ့လူမှုရေးအဖွဲ့တွေအတွက်သက်ဆိုင်ရာအစိုးရရဲ့ပူးပေါင်းကူညီမှုနဲ့ပတ်သက်လို့တော့မင်္ဂလာပါလူငယ်ပရဟိတအသင်းကမှတ်တင်စာအရေးအမြင်ကရောဘယ်လိုရှိပါသလဲ
အစိုးရဘက်ပိုင်းကကြတော့တောင်ဝင်ယူမှုတောင်ဝင်ခံမှုလေးတွေပါပူပေါင်းပါဝင်လာဖို့ကအရင်အရေးကြီးရယ်ပေါ့နော်အခုဒီလိုမျိုးညီမတို့ကန်တိန်တွေလုပ်တယ်အမိုက်တွေစောက်ပေးတယ်စိတ်သက်တွေကိုပြုပြင်ပေးတယ်ဒီမှာညီမတို့ကဘလောက်ပဲဒီလိုမျိုးစိတ်သက်တွေပြုပြင်ပေးတယ်အရေးယူတဲ့နေရာမှာအရေးမကြီးဘူးစီကံတက်တက်မမတ် လုံးတဲ့နေရာမှာမလုံဘူးဆိုလို့ရှိရင်ဥပဒေပိုင်းအရာပေါ်မှာဥပဒေပိုင်းကဒီကအနောက်ကနေထက်ချက်မဲ့ကွာမလိုက်မနိုင်သေးဘူးဆိုလို့ရှိရင်တော့အခြေကဘလောက်လုံးလို့အနောက်ကနေဖြိုပြဲဖြစ်နေရောမှာပဲအပြည်သူတွေဘက်ကလည်းစီကန်းလိုက်လာဖို့လိုလို့အစိုးရဘက်ကလည်းဒီစီကန်းကိုတစ်ချက်မမှတ်လေးပေါ့နော်ထိန်းချုပ်မှုကတော့လိုအပ်နေသေးပါတယ်မဟုတ်ကဲ့
မင်္ဂလာပါလူငယ်အဖွဲ့ကမြို့နယ်လိုက်ကောက်ယူတင်စီလာတဲ့အမိုက်တွေကိုသက်ဆိုင်ရာစီပင်ကိုလွှဲပေးသလိုပြန်သုံးလို့ရတဲ့ရေတံမှုလိုပလတ်စတစ်တွေကိုတော့အမိုက်တောင်းတွေပလတ်စတစ်ဖျားတွေပလတ်စတစ်ချင်းတောင်းလိုပစ္စည်းတွေအဖြစ်ပြန်ပြီးတော့ဖန်တီးနေပါတယ်လို့လည်းမှတ်တင်စာအိတ်ကပြောပါတယ်။ဆယ်စုနှစ်နဲ့ချီဥရုယာသီအရေးလှုပ်ရှားဆောင်ရွက်လာတဲ့နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလန်ကလပ်ကတော့လူငယ်လူရွယ်တွေနဲ့အတူစီးပွားရေးလုပ်ငန်းဘက်ကပါဥရုယာသီအရေးပူပေါင်းလှုပ်ကွယ်လာတဲ့အပေါ်ကြိုးဆိုခဲ့တာပါ။
My impression is that quite a lot of the international business community is actually ahead of a number of political leaders.
ဥရုယာသီပြောင်းလဲရေးမှာနိုင်ငံရေးကောင်းဆောင်တွေထက်နိုင်ငံတကာစီးပွားရေးလုပ်ငန်းတွေကရှေ့ကဥဆောင်လောက်ကင်နေကြတယ်လို့ကျွန်မတို့မြင်ပါတယ်။ Sustainable Development Goals လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခန်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီမှန်းချက်ပြည့်မီဖို့နဲ့ဥရုယာသီအရေးနဲ့ပတ်သက်လို့ပြင်သစ်သဘောတူညီမှုစာချုပ်ကိုအကောင့်ထဲပေါ်တဲ့နေရာမှာဗန်လုပ်ငန်းရှင်တွေလည်းပါဝင်လောက်ကင်ဖို့ကုလသမဂ္ဂကကမ်းလှမ်းခဲ့ပါတယ်။ဒါကြောင့်ဥရုယာသီအရေးနဲ့ပတ်သက်ပြီးတော့ဗတ်ပေါင်းစုံကနေပူပေါင်းလောက်ကင်မဲ့အလားအလာကောင်းတွေတွေ့ရတော့မှာပါ
။ဥရုယာသီအရေးဆန္ဒပြနေကြတဲ့ကမ္ဘာတဝန်းကလူငယ်လူရွယ်တွေကဖလုံအိမ်တက်ငွေထုတ်လုပ်မှုများလာတဲ့တွင်းထွက်လောင်းစာတုံ့ဆဲမှုရှော့ချရေးကြောင်မူတွေထုတ်လုပ်မှုရပ်တန့်ရေးအပအဝင်ဥရုယာသီပြောင်းလဲမှုသာရှိဖို့အစိုးရဘက်ကမူဝါဒတွေချမှတ်ပေးဖို့တောင်းဆိုနေကြတာပါ။ဂျင်းဂရောကတော့လူငယ်လူရွယ်တွေကိုအခုလိုအကြံပြုပါတယ်။
It doesn't help when young people stand up and point fingers and blame people.
ငါလူတွေရဲ့လူရဲ့ကြောင့်ဥရုယာသီပြောင်းနေတာတွေအခုလိုဖြစ်နေရတာပါဆိုပြီးလူငယ်တွေဘက်ကလက်ညှိုးထိုးအပြစ်တင်နေမယ်ဆိုရင်ထိရောက်မှုရှိမှာမဟုတ်ပါဘူး။ဥရုယာသီအပြောင်းလဲနဲ့ပတ်သက်ပြီးလောက်ကင်မယ်ဆိုရင်တော့လူတွေထဲထဲဝင်ဝင်နားလေသဘောပေါက်အောင်လှုပ်ပေးတဲ့ဤတစ်ခုပဲရှိပါတယ်။ကျမနဲ့တွေ့ခဲ့ပြီးတဲ့လူငယ်တချို့ဆိုရင်အတင်းကျပ်ဖိအားပေးတာမျိုးမဟုတ်ဘဲလူတွေရဲ့အတွေးခေါ်အပြုတ်မှုတွေပြောင်းလဲသွားအောင်တိတိယောက်ယောက်လောက်ကင်နိုင်ခဲ့ကြတာကိုတွေ့ရပါတယ်
။ဥရုယာသီပြောင်းလဲမှုကြောင့်မိုးခေါင်ရေရှာတာ၊ရေကြီးရေရှမ်းတာ၊ပင်လယ်ရေမြင့်တက်တာ၊တစ်တော်ပြုံးတိတာ၊လူမှုညဉ့်ညံတာ၊တော်မီးလောင်တာတွေနဲ့မုန်တိုင်းတွေပါကမ္ဘာတဝန်းအဖြစ်များလာပြီးတော့လူကျန်းမာရေးနဲ့နိုင်ငံစီးပွားရေးကိုပါထိခိုက်နေတာပါ။ကုလသမဂ္ဂအဖွဲ့အစည်းကြီးကလည်း2020ခုနှစ်မှာကြာရောက်တဲ့85နှစ်မြောက်နှစ်ပတ်လည်အဖြစ် UN 75ဆိုတဲ့အနာဂတ်ဖန်တီးရေးလှုပ်ရှားမှုကိုစတင်လိုက်ပါတယ်။ဒီလှုပ်ရှားမှုကတော့ကျောင်းစာသင်ခန်းကနေကုမ္ပဏီဘုတ်အဖွဲ့လွှတ်တော်အမတ်တွေနဲ့ကျေးရွာကလူမှုတွေထိဆင်းပြီးတော့လူတိုင်းတွေ့မြင်ချင်တဲ့အနာဂတ်မျိုးဝိုင်းဝန်းဖန်တီးရေးဆွေးနွေးကြမှာလည်းဖြစ်ပါတယ်
။နန်းလောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာတော့မြမအရေးဆွေးနွေးခန်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
မနက်ငယ်ကလာမဲ့တရုတ်ကမ္ဘာလက်ခီးသွားတွေကိုဆက်ရောက်ပြီးသားထုတ်ပေးတာတွေကိုယာယီရဆိုင်းထားလိုက်တယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ရောဂါကူးစက်ပြန့်ပွားမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့တရုတ်နိုင်ငံကနေလာမဲ့ခီးသွားတွေကိုအခုလိုဆက်ရောက်ပြီးသား Visa on Arrival ထုတ်ပေးတာတွေကိုယာယီရဆိုင်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေပြီးတော့မှ February 1ရက်နေ့ကကြေညာခဲ့ပါတယ်။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဟာဆိုရင်ဒီအခြေအနေကိုရောက်ရှိနေပြီးတော့မြန်မာနိုင်ငံသားတွေကိုအဲ့ကိုရိုနာရောဂါဗိုင်းရပ်စ်မကူးစက်အောင်ကာကွယ်ထိန်းချုပ်တဲ့အနေနဲ့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ဒီရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာတွားရောက်ပညာသင်ကြားနေတဲ့မြန်မာနိုင်ငံကကျောင်းသားကျောင်းသူ63ယောက်ထဲက59ယောက်ဟာဒီကနေ့မနက်4:15ကမြန်မာနိုင်ငံမန္တလေးမြို့ကိုအထူးလေယာဉ်နဲ့ပြန်လည်ရောက်ရှိလာခဲ့ပြီးဖြစ်တယ်လို့ပြောပါတယ်။ဒီကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်မှာသေဆုံးသူ304ယောက်ရှိပြီးလူပေါင်း14,000လောက်ကူးစက်ခံထားရကြောင်းတရုတ်အာဏာပိုင်တွေကအတီဗီပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တဦးသေဆုံးကြောင်းဖိလစ်ပိုင်ကလည်းဒီကနေ့မှကြေညာပါတယ်။ဒါဟာတရုတ်နိုင်ငံပြင်ပမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာဖြစ်ပါတယ်ရောဂါကူးစက်ပြန့်နှံ့မှုအရေးစိုးရိမ်ခြင်းကြောင့်တရုတ်နိုင်ငံမှာလက်လောနေထိုင်ခဲ့ကြသူနိုင်ငံသားတွေရဲ့ခီးသွားလာခွင့်ကိုတင်းကျပ်မဲ့အကြောင်းဩစတြေးလျဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့ TV Magazine စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.